Ukraine နိုင်ငံကစွန့်ရလုပ်ငန်းတွေကိုပိတ်မှတ်ထားပြီး Russia ကမစ္စိုင်းဒုံးတွေနဲ့အကြီးကျယ်တိုက်ခိုက်နေတဲ့တချိန်ထဲမှာပဲအင်းနီးချင်းပိုလန်နိုင်ငံကိုလည်းထိမှန်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ရတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ American Pentagon စစ်ဌာနချုပ်ကတော့ဒီသတင်းနဲ့ပတ်သက်ပြီးစစ်ဆင်နေပါတယ်လို့ပြောပါတယ်။
We're looking into these reports, and when we have more to provide, we'll be sure to do so.
သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလေလာဆန်းစစ်နေပြီးတော့ထပ်မံသိရတာနဲ့အသိပေးသွားမှာဖြစ်ပါတယ်လို့အင်ကန်နဲ့ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုက်ဒါကသတင်းတောက်တွေကိုပြောရမှာ American ဥဆောင်တဲ့မြောက် Atlantic စာချုပ်ဖွဲ့ဝင်ပိုလန်နိုင်ငံကို Russia ရဲ့ missile ဒုံးထိမှန်တဲ့သတင်းကြောင့်ပိုလန်အစိုးရလည်းအရေးပေါ်အစီအစဉ်ခေါ်ယူခဲ့တာပါအင်ကန်နဲ့မှာပဲ Ukraine နိုင်ငံ Kiev မြို့တော်ပါဝင်ဒေသ10ခုကိုပိတ်မှတ်ထားပြီးရုရှားကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်ကနေနောက်ပိုင်းဒေသတလွာလေကြောင်းတိုက်ခိုက်တာကြောင့်ဒါဘီဆဲအုံတွေနဲ့တခြားအခြေခံဆောက်အုံတွေပြန်ခိဗကလူနေအဆောက်အဦတွေပါထိမှန်ပြီးတော့တဦးသေဆုံးသွားပါတယ်။နိုင်ငံတလွာမှာလည်းအချက်ပေးလေကြောင်းအချက်ပေးတန်တွေစုညံနေပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာ G20 စီးပွားရေးအင်အားကြီးထိပ်သီးနိုင်ငံ20ကခေါင်းဆောင်တွေအစည်းအဝေးကျင်းပနေချိန်မှာအခုလိုယူကရိန်းမှာရုရှားကလေကြောင်းတိုက်ခိုက်မှုအတွက်American သမ္မတအင်ဗျူအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအကြေညာချက်ထုတ်ပြန်ပြီးရှုတ်ချလိုက်တယ်လို့ American က Ukraine နဲ့တူရပ်တည်သွားမှာဖြစ်ကြောင်းပြောပါတယ်